This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘီတို့ကနေကြေဝေးပြီးဘေးကင်းလုံးချုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်အောက်တိုဘာလ26ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ Radio NUG ရဲ့စစ်ရေးသတင်းကောက်လုတ်ချက်ကိုနှွေဦးနိုင်မှဖက်ချတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ26ရက်နေ့မနက်ပိုင်း Radio NUG စစ်ရေးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့နှွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့တန်ကျွေးမြို့ခမောင်းတုံးရွာကြံခိုင်ရေးရုံးနဲ့စစ်သားစုဆောင်ရေးကိုစစ်ကောင်စီဘုံကျဲတဲ့တရင်ကိုတင်ပြပေးပါမယ်။အော်တိုဘာလ25ရက်နေ့ညနေ4နာရီခွဲအချိန်တန်ကျွေးမြို့နယ်ခမောင်းတုံးရွာဖုန်ကြီးကျောင်းကိုဂျက်ဖိုက်တာတစ်စီးနဲ့လာရောက်ထိုက်ခိုက်မှုကြောင့်ကျောင်းတိုင်းဆရာတော်အရှင်ညာနီကထိခိုက်ဒဏ်ရာရသွားပြီးတော့ထိခိုက်ပျက်စီးမှုများရှိကြောင်း APM သတင်းဌာနမှဖော်ပြထားပါတယ်။အလားတူမနက်4နာရီအချိန်ကလည်းတန်ကျွေးမြို့အမှတ်8ရပ်ကွက်ကြံခိုင်ရေးပါတီရုံးနဲ့စစ်ကောင်စီတပ်ရဲ့တပ်သားတွေစုဆောင်ရေးရုံးကိုနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အပြစ်မဲ့အရက်သားတအူဘေချီတော့ဒူးစစ်အနားမှာထိခိုက်ဒဏ်ရာရသွားတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးမြောက်ခင်ရန်ရွာပြူစောတိများကတောင်ခင်ရန်ရွာကိုလက်နက်ကြီးများနဲ့ပစ်ခတ်တဲ့တရင်ကိုတင်ပြပေးပါမယ်။အော်တိုဘားလ25ရက်နေ့ညနေပိုင်းမှာရောဒေတာဂံကုန်မြို့နယ်မြောက်ပိုင်းမြောက်ခင်ရန်ရွာကပြူစောတိများဟာတောင်ခင်ရန်ရွာဘက်ကိုလက်နက်ကြီးများနဲ့ပစ်ခတ်ခဲ့ကြောင်းရောအလင်းတန်းမှဖော်ပြထားပါတယ်။အဆိုပါပစ်ခတ်မှုကြောင့်လက်နက်ကြီးကြီးများတောင်ခင်ရန်ရွာအတွင်ကြားရောက်ပေါက်ကွဲခဲ့ပြီးဤသူနှစ်ဦးထိခိုက်ဒဏ်ရာများရရှိခဲ့တယ်လို့သိရပါတယ်။အမျိုးသားတအုပ်နဲ့အမျိုးသမီးတအုပ်ခြေထောက်တွေကိုထိမှန်တာဖြစ်ပြီးတော့အမျိုးသားကစိုးရိမ်စရာမရှိပေမယ့်အမျိုးသမီးကခြေတစ်ဖက်ဖြတ်တောက်ဆုံးရှုံးနိုင်တယ်လို့သိရပါတယ်။မြောက်ခင်ရန်ရွာကပြူစောတိများဟာလက်နက်ကြီးများပစ်ခတ်ပြီးတော့ရွာတောင်ဘက်ကိုစစ်ကြောင်းထွက်ဟန်အယောင်ပြခဲ့ကညနေပိုင်းမှာရွာတွေကိုပြန်လည်ဝင်ရောက်သွားကြတယ်လို့သိရပါတယ်။မြောက်ခင်ရန်ရွာကပြူစောတိစစ်ကြောင်းဟာအချိန်မရွေးစစ်ကြောင်းထွက်လာနိုင်တာကြောင့်အနီးအနားကျေးရွာများကပြည်သူများကြိုတင်တတိထားပေးကြစီလို့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီလာရှုမြို့မေဟန်ကျေးရွာအုပ်စုရှိရွှေမြင်းနှကောင်ဆက်ယုံနဲ့အနီးတဝိုက်ကိုဘုံငါလုံးကျဲချစိုက်ကယ်စီးလာသူတေဆုံးတဲ့တဲ့ကိုတင်ပြပေးပါမယ်။အော်တိုဘားလ25ရက်နေ့နေ့လယ်တနာရီ18မိနစ်မှတနာရီ45မိနစ်အတွင်းအကြံဘက်စစ်တပ်မှလာရှုမြို့မေဟန်ကျေးရွာအုပ်စုရှိရွှေမြင်းနှကောင်ဆက်ယုံနဲ့အနီးတဝိုက်ကိုပောက်ကွဲအားပြင်းထန်တဲ့ဘုံငါလုံးကျဲချကရက်ဆက်ယုံမာတဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ MNDAA မှတင်ထုတ်ပြန်ပါတယ်။ဘုံပောက်ကွဲမှုကြောင့်ရွှေမြင်းနှကောင်ဆက်ယုံအဆောက်အုံအပါအဝင်အနီးပတ်ဝန်းကျင်ရှိအဆောက်အုံများစွာပျက်စီးဆုံးရှုံးခဲ့ရပြီးတော့ဆိုင်ကယ်စီးနင်းလာသူအပြစ်မဲ့ပြည်သူတအူဘုံစားထိမှန်တည်ဆုံးခဲ့ရတယ်လို့သိရပါတယ်။စစ်ကောင်စီအနေနဲ့လာရှုမျိုးရှိစီရေးပြတ်မှတ်မဟုတ်တဲ့နေရာများကိုအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်နေခဲ့တာဩဂုတ်လမှအောက်တိုဘာလ25ရက်နေ့အထိအကြိမ်ကြီး30နီးပါးရှိခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ပြည်သူတွေကိုမငဲကွက်ပဲအကြောင်းပြချက်မရှိစစ်ကောင်စီအနေနဲ့စီရေးပြတ်မှတ်မဟုတ်တဲ့နေရာများကိုလေကြောင်းပုံကျဲတိုက်ခိုက်မှုပြုလုပ်နေခြင်းဟာစစ်ရာဇဝမှုကိုရရဆက်ဆက်ကျူးလွန်နေခြင်းသာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီပခုတ်ကူမှာစစ်တပ်ကတန်ကြက်ကကားများဖြင့်စစ်ကြောင်းထိုးနေပြီးတော့ကျေးရွာ၃ရွာမှာပြည်သူ၈ဦးခန့်တပ်ဖြတ်ခံရကပြည်သူ၁၀၀ကျော်ဖမ်းဆီးခံရတဲ့တဲ့င်းကိုတင်ပြပေးပါမယ်။အော်တိုဘားလ21ရက်နေ့ကစတင်ပြီးပခုတ်ကူမြို့မှာတန်ကြက်ကကားများပါအင်အား၃၀၀ကျော်စစ်တပ်စစ်ကြောင်းကကုန်းရွာကိုဝင်းရောက်စီးနင်းပြီးတော့ကုန်းရွာနဲ့ရွှေတန်း၁ရွာတို့မှာအထိုင်ချတက်ဆွေးကအနီးအနားရှိကျေးရွာများကိုစစ်ကြောင်းထိုးဝင်ရောက်နေတယ်လို့ပခုတ်ကူမြို့နယ်ပကဖထံမှသိရပါတယ်။အဆိုပါစစ်တပ်စစ်ကြောင်းဟာအရှိမြင်းကျွန်းရွာကုန်းရွာနဲ့ စင်မင်းရွာတို့ကိုဝင်ရောက်စီးနှင်းပြီးတော့ပြည်သူရှစ်ဦးခန့်တပ်ဖြတ်ခဲ့ပြီးကျေးရွာအတွင်းရှိပြည်သူပိုင်ပစ္စည်းများကိုခိုးယူသွားတယ်လို့သိရပါတယ်။ဒါအပြင်အကြံဘက်စစ်တပ်ကမြင်းချုံရွာမှပြည်သူ80ခန့်နဲ့စစ်ကြောင်းထိုးရာလမ်းတစ်လျှောက်ရှိရွာပေါင်းစုံမှပြည်သူ90ခန့်ကိုဖမ်းဆီးထားပြီးတော့ရွှေတန်းတစ်ရွာမှလူသားတိုင်းအဖြစ်ဖမ်းဆီးထားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဒလန်ဟုတတ်မှတ်ခံရပြီးတော့လက်နက်ကင်တပ်ဖွဲ့တပ်ဖွဲ့ကဖမ်းဆီးသွားတဲ့ဒေါခင်နှောင်းရဲ့တရင်အစာအနာပျောက်ဆုံးနေတဲ့တရင်ကိုတင်ပြပေးပါမယ်။လောင်လုံးမြို့နယ်မောင်မကန်ရွာနေအသက်50အရွယ်ဒေါခင်နှောင်းကိုလက်နက်ကင်တပ်ဖွဲ့တစ်ခုကအော်တိုဘားလ10ရက်နေ့မှာဖမ်းဆီးသွားခဲ့ပြီးတော့နှစ်ပတ်အကြာဒီကနေ့အချိန်ထိတရင်အစာအနာမရဘဲပျောက်ဆုံးနေကြောင်း DDMSC မှတရင်ထုတ်ပြန်ပါတယ်။ဒေါခင်နှောင်းရဲ့မိသားစုဝင်များနဲ့ဒေသခံများရဲ့ပြောပြချက်အရလက်နက်ကင်ဒေါ်လန်ရေးတပ်ဖွဲ့ဝင်2ဦးကလာရောက်ဖမ်းဆီးခေါ်ဆောင်သွားခြင်းဖြစ်တယ်လို့သိရပါတယ်။သို့တော်လည်းမောင်မကန်ကျေးရွာတဝိုက်လှုပ်ရှားတဲ့မြည်သည့်လက်နက်ကင်ဒေါ်လန်ကြီးတပ်ဖွဲ့ကများဒေါခင်နှောင်းကိုဖမ်းဆီးထားကြောင်းထုတ်ဖော်ပြောဆိုထားတာမရှိသေးဘူးလို့ဖော်ပြထားပါတယ်။မိသားစုဝင်များနဲ့အတူဒေါခင်နှောင်းရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးအထူးစိုးရိမ်လျက်ရှိတာကြောင့်ဒေါခင်နှောင်းအားဖမ်းဆီးထားတဲ့လက်နက်ကင်ဒေါ်လန်ကြီးတပ်ဖွဲ့အနေဖြင့်ဖမ်းဆီးရတဲ့အကြောင်းရင်းဖမ်းဆီးထားတဲ့အခြေအနေတို့ကိုပြည်သူလူထုအားပွန့်ပွန့်လင်းလင်းအသိပေးဖို့နဲ့ဒေါခင်နှောင်းအနေဖြင့်ပြစ်မှုတစုံတရာကျူးလွန်ထားကြောင်းခိုင်လုံတဲ့တပ်တွေအထောက်အထားမရှိဘဲမတရားတဖြစ်ဖမ်းဆီးထားခြင်းတပ်ဖြတ်ခြင်းလုံးဝမပြုလုပ်ဘဲချက်ချင်းပြန်လုပ်ပေးဖို့တောင်းဆိုထားပါတယ်။တစက်သေးမှာလက်နက်ကင်တော်လိုင်းရေးတပ်ဖွဲ့များအပါအဝင်တော်လိုင်းအင်အားစုများအနေဖြင့်မိမိလှုပ်ရှားရာဒေသများမှာဖြစ်ပေါ်နေတဲ့ယခုလိုဖြစ်ရများအတွက်အမှန်တရားပေါ်ပေါက်အောင်စုံစမ်းဖော်ထုတ်ပေးခြင်းဖြင့်ပြည်သူလူထုကိုကူညီပေးကြဖို့အလေးနက်တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီကမ်ဘလူးဇီကုံရေစက္ကန့်မှရဲတပ်သားတအူတနက်တက်လက်နဲ့အလင်းဝင်တဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘားလ23ရက်နေ့မှာကမ်ဘလူးမြို့နယ်ဇီကုံရေစက္ကန့်မှရဲတပ်သားတအူဟာတနက်တက်လက်နဲ့အလင်းဝင်ရောက်ခဲ့ကြောင်းကမ်ဘလူးခရိုင်တပ်ရင်းလေးမှသတင်းထုတ်ပြန်ပါတယ်။ G3 တနက်တက်လက်ယူဆောင်လာတဲ့အတွက်စုငွေချင်းမြင့်ခဲ့ပြီးတော့နေထိုင်ရေးနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုများလည်းဆက်လက်ဆောင်ရွက်ပေးလျက်ရှိကြောင်းသိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ26ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio UNG ပြည်တွင်သတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးသတင်းအနေဖြင့်စကိုင်းဖက်ဒရယ်ယူနစ်၏ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုဒေတာတွင်အင်အားစုများအပြင်ကြန့်ရှိနေတဲ့ယူနစ်အတွင်းရှိအင်အားစုများပါပေးပို့ပြီးပေါင်းစပ်ညှိနှိုင်းဆောင်ရွက်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်အနေဖြင့်စကိုင်းဖက်ဒရယ်ယူနစ်၏ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအားလွှတ်တော်၏လုံထုံးလုံနည်းများနှင့်အညီမဆောင်ရွက်မီပြည်ထောင်စုအဆင့်အဖွဲ့အစည်းများဒေတာတွင်တော်လှန်အင်အားစုများနိုင်ငံရေးအင်အားစုများအပြင်ကြန့်ရှိနေသောယူနစ်အတွင်းရှိအခြားအင်အားစုများကိုပါမူကြမ်းအားပေးပို့ခဲ့ပြီးပေါင်းဆက်ညှိနှိုင်းအကြံပြုချက်များရယူ၍လိုအပ်သလိုအလုပ်တာဝန်များကိုဆက်လက်ဆောင်ရွက်သွားမည်ဖြစ်ပါကြောင်းပြည်သူလူထုသိရှိစေရန်ထုတ်ပြန်ကြေညာပါသည်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်သည်စကိုင်းဒေသအတွင်းရှိဖက်ဒရယ်ဒီမိုကရေစီစနစ်ကိုယုံကြည်သော2020ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များ CDM နိုင်ငံဝန်ထမ်းများတိုင်းရင်းသားအင်အားစုများလေးစားယုံကြည်ခံရသူများနှင့်တပိတ်အင်အားစုများနိုင်ငံရေးပါတီများနှင့်ညှိနှိုင်းဆွေးနွေးခဲ့ကတရက်2လ2024ရက်နေ့တွင်လွှတ်တော်အထူးအစည်းအဝေးခေါ်ယူကျင်းပခဲ့ပြီးစကိုင်းဖက်ဒရယ်ယူနစ်၏ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်ကိုအောင်မြင်စွာအတည်ပြုဖွဲ့စည်းခဲ့ကတာဝန်ပေးအပ်ခဲ့တယ်လို့သိရပါတယ်။ကော်မရှင်တွင်ပါဝင်သောအစုအဖွဲ့အသီးသီး၏အဖွဲ့ဝင်59ဦးကစုပေါင်းညီညာစွာစ조사အားထုတ်နိုင်ခဲ့မှုကြောင့်စကိုင်းဖက်ဒရယ်ယူနစ်၏ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအားဂျာကာလာဖွဲ့စည်းပုံဥပဒေရေးဆွဲရေးကြိုတင်ပြင်ဆင်မှုဆိုင်ရာဥပဒေပုံမှန်73အရယနေ့တွင်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်မှစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်သို့တင်သွင်းအနံ့နိုင်ခဲ့ကြောင်းဖော်ပြထားပါတယ်။ကော်မရှင်အဖွဲ့ဝင်59ဦး၏စ조사အားထုတ်မှုများအပေါ်တွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကစကိုင်းပြည်သူလူထုကိုစားလေးစားစွာဖြင့်ဂုဏ်ပြုမှတ်တမ်းတင်အပ်ပါကြောင်းထုတ်ပြန်ထားပါသည်ခင်ဗျာဒုတိယသတင်းအနေဖြင့်အကြံဖက်စစ်ကောင်စီ၏စစ်သားများကရဲသားများကိုအံ့အားသင့်စေသည့်ပုံစံများဖြင့်ပင်တပ်ဖြတ်လျက်ရှိတယ်လို့ဘူးတလင်ဖြစ်စဉ်ကိုတမ်အမတ်ကြီးဦးကျော်မိုးထွန်းပြောတဲ့သတင်းကိုတင်ပြပေးပါမယ်အကြံဖတ်စစ်ကောင်စီ၏စစ်သားများကအရဲသားများကိုအံ့အားသင့်စေသည့်ပုံစံများဖြင့်ပင်တပ်ဖြတ်လျက်ရှိတယ်လို့တမ်မကြီးဦးကျော်မိုးထွန်းက89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံ၏တတိယကော်မတီအစည်းအဝေး၌ လူအခွင့်ရေးကာကွယ်မြင့်တင်မှုနှင့်ဆက်လင်း၍အထွေထွေဆွေးနွေးမှုအစီအစဉ်တွင်အချို့သောဖြစ်စဉ်များတွင်အကြမ်းဖက်စစ်ကောင်စီ၏စစ်သားများကအရဲသားများကိုအံ့အားသင့်စေသည့်ပုံစံများဖြင့်ပင်တပ်ဖြတ်လျက်ရှိကြောင်းစကိုင်းတိုင်းဗုဒ္ဓလင်မြို့နယ်၌အော်တိုဘာ19ရက်နေ့ကဖြစ်ပွားခဲ့သည့်ဖြစ်စဉ်မှာ၎င်းတို့၏အဆိုးရွားဆုံးလူမဆန်မှုကိုထပ်လောင်းပြသခဲ့ကြောင်းတပ်ဖြတ်ခံထားရသူများအနေဖြင့်၎င်းတို့၏ခန္ဓာကိုယ်အစိတ်အပိုင်းများကိုခုတ်ထစ်ခံထားရပြီးဥကောင်းများမှလည်းခြံစည်းရိုးများတွင်ချိတ်ဆွဲခံထားရကြောင်းယင်းဖြစ်စဉ်ကိုယခုကဲ့သို့ပြောကြားရသည့်ပင်လင်ထိတ်လန့်ပွဲကောင်းလွန်းပါကြောင်းတန်အမတ်ကြီးကပြောပါတယ်ထို့ပြင်စစ်ကောင်စီကနိုင်ငံတော်ရှိအရသာပြည်သူများအပေါ်၌လေကြောင်းတိုက်ခိုက်မှုများကိုနေ့စဉ်နဲ့အမျှမစင်မကျင်စနစ်တကျနှင့်ကြဲကြဲပြန့်ပြန့်လှုပ်ဆောင်လျက်ရှိကြောင်းထို့ကြောင့်အင်ဂျီတသိန်းကျော်ပျက်စီးပြာကျခဲ့ရပြီးလူအယောက် 9,800 ကျော်ရက်ဆက်စွာတပ်ဖြတ်ခံခဲ့ရကြောင်းအယောက် 26,000 ကျော်မှာမတရားဖမ်းဆီးချုပ်နှောင်ခံထားရပြီးလူဦးရေ 3.4 သန်းကျော်မှာနေရက်စွန့်ခွာနေထိုင်နေရကြောင်းဆရှိတသမ6သန်းကျော်မှလည်းလူသားချင်းစာနာထောက်ထားမှုအကူအညီများကိုအရေးပေါ်လိုအပ်လျက်ရှိကြောင်းတန်အမတ်ကြီးကပြောပါတယ်ခမညာဆက်လက်ပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအချို့ကမြန်မာပြည်သူများခံစားနေရသောဒုက္ခကိုမျက်ကွယ်ပြု၍စစ်တပ်ထံသို့လက်နက်တင်ပို့မှုဆက်လက်လှုပ်ဆောင်နေတဲ့သတင်းကိုတင်ပြပေးပါမယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအချို့ကမြန်မာပြည်သူများခံစားနေရသောဒုက္ခကိုမျက်ကွယ်ပြု၍စစ်တပ်ထံသို့လက်နက်တင်ပို့မှုဆက်လက်လှုပ်ဆောင်နေတယ်လို့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံပထမကော်မတီ၏တမယိုးကျလက်နက်များခေါင်းစဉ်ဖြင့်ဘာသာရပ်ဆိုင်ရာဆွေးနွေးမှုတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကပြောပါရယ်စစ်ကောင်စီထံသို့လက်နက်စီးဆင်းမှုပိတ်ပင်ခဲ့သည့်နိုင်ငံများအားမြန်မာပြည်သူများအနေဖြင့်ကျေးဇူးတင်ရှိကြောင်းရင်းမှလုံလောက်မှုမရှိဘဲအချို့သောအဖွဲ့ဝင်နိုင်ငံများကမြန်မာပြည်သူများခံစားနေရသောဒုက္ခကိုမျက်ကွယ်ပြု၍စစ်တပ်ထံသို့လက်နက်တင်ပို့မှုဆက်လက်လှုပ်ဆောင်နေသည်မှာထင်ရှားကြောင်းထို့ပြင်စစ်ကောင်စီသည်နိုင်ငံတကာမှစောင့်ကြည့်နေသည့်ကြားမှတိုက်လေရင်စီကိုဂျာကန်စီးပွားရေးလုပ်ငန်းများကိုအသုံးပြု၍ဝယ်ယူတင်သွင်းနိုင်နေသေးကြောင်းတန်အမတ်ကြီးကပြောပါသည်မြန်မာပြည်သူများ၏အသက်များနှင့်အနာဂတ်ကိုကယ်တင်ပေးနိုင်ရန်အလို့ငါစစ်ကောင်စီထံသို့လက်နက်တိုက်လေရင်လောင်စာစီစစ်ဘက်အရက်ဘက်နှမျိုးသုံးနိုင်သည့်ပစ္စည်းများ Dual Use Item နှင့်ဆက်ဆက်နည်းပညာများတင်ပို့မှုရပ်တန့်ရန်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများနှင့်နိုင်ငံတကာအတိုက်အဝန်းကိုထပ်လောင်းမြစ်တာရပ်ခံအပ်တယ်လို့တန်အမတ်ကြီးဦးကျော်မိုးထွန်းကပြောပါရယ်ခမညာဆက်လက်ပြီးရေဘေးသင့်ပြည်သူများကိုကူညီရန်ဒေါ်လာ3သန်းအမေရိကန်ပြည်ထောင်စုကထပ်မံပေးအပ်တဲ့သတင်းကိုတင်ပြပေးပါမယ်တိုင်ဖုန်းယာဂီ၏အကျိုးသက်ရောက်မှုခံခဲ့ရသည့်မြန်မာနိုင်ငံအတွင်းမှရေဘေးသင့်ပြည်သူများကိုကူညီရန်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကရမုံငွေဒေါ်လာ3သန်းကိုပေးအပ်သွားမှာဖြစ်ကြောင်းအမေရိကန်တန်ယုံမှသတင်းထုတ်ပြန်ပါသည်။အဆိုပါထပ်တိုးရမုံငွေသည်မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီလိုအပ်မှုများကိုဖြည့်ရှင်းရန်အမေရိကန်အစိုးရကထပ်မံပေးအပ်ထားသည့်ရမုံငွေဒေါ်လာ48သန်းကျော်အပြင်ထပ်မံပေးအပ်ခြင်းဖြစ်တယ်လို့ဖော်ပြထားပါသည်။ဒေါ်လာ18သန်းကျော်မှာ USAE လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဘူရိုမှဖြစ်ပြီးဒေါ်လာ28သန်းနီးပါးမှာအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနလူဦးရေဒုက္ခသည်နှင့်ရွှေ့ပြောင်းသွားလာမှုဘူရိုမှဖြစ်ပါတယ်။လွန်ခဲ့သည့်တစ်နှစ်တာကာလအတွင်းမြန်မာနိုင်ငံအတွင်းမှထိခိုက်လွယ်ပြည်သူများအတွက်အမေရိကန်ပြည်ထောင်စုကပေးအပ်သည့်လူသားချင်းစာနာမှုအကူအညီပေးအပ်မှုစုစုပေါင်းပမာဏဒေါ်လာ142သန်းအထိရှိပြီးမြန်မာနိုင်ငံအတွင်းပြည်ပခါနှင့်သဘာဝကပ်ဘေးများကြောင့်အရေးပေါ်လိုအပ်ချက်များတိုးပွားလျက်ရှိနေသည့်ဒေသများမှပြည်သူများကိုအရေးပေါ်လိုအပ်သည့်အစားအစာ၊ကျန်းမာရေးစောင့်ရှောက်မှု၊ကယ်ဆယ်ရေးပစ္စည်းများ၊ကာကွယ်ရေးအထောက်အကူများ၊အရေးပေါ်နားခိုစရာများ၊တန့်ရှင်းသောရေ၊ပတ်ဝန်းကျင်တန့်ရှင်းရေးနှင့်တကူရေးတန့်ရှင်းရေးပစ္စည်းများပေးအပ်နိုင်ရန်အတွက်အထောက်အကူပြုတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကံကောကျော်လမ်းမိုင်းတနေရာမှာပုံညာတောင်အစင်ကားလမ်းမြေများနှိမ့်ကျပြိုနေတဲ့သတင်းကိုတင်ပြပေးပါမယ်။ကံကောကျော်လမ်းမိုင်းတနေရာပုံညာတောင်အစင်ကားလမ်းမြေများနှိမ့်ကျပြိုနေပြီးကားကြီးများသွားမရကြောင်းဒေသတွင်းသတင်းများအရသိရပါတယ်။ကားကြီးတွေသာမကကားလေးတွေပါခက်ခက်ခဲခဲသွားနေရပြီးနောက်ရက်တွေကားလမ်းဆက်လက်ပြိုကျနေရင်ကားလေးလည်းသွားလို့မရနိုင်တော့ဘူးလို့သိရပါတယ်။ထို့ကြောင့်ဂံကောပလဲမန်လေးဘက်သွားကြမည်ကားသမားများအနေနဲ့လမ်းကြောင်းကိုတေးချစုံစမ်းပြီးမှသွားကြဖို့အတိပေးထားပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်နိုင်ငံတော်အကြမ်းဖက်စစ်အုပ်စု၏လေကြောင်းပစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီး38ဦးနှင့်အမျိုးသား35ဦးစုစုပေါင်း82ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2024ခုနှစ်အောက်တိုဘာလ1ရက်နေ့မှ25ရက်နေ့အထိ နိုင်ငံတော်ဝန်၌အကြံဖတ်စစ်အုပ်စု၏၄ချောင်းဖြင့်ပြစ်ခတ်တိုက်ခိုက်မှုကြောင့်အမျိုးသမီး38ဦးနှင့်အမျိုးသား35ဦးစုစုပေါင်း82ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်၎င်း၏အတွက်တွင်အသက်18နှစ်အောက်ကလေးငယ်14ဦးပါဝင်ပြီးအဆိုပါ82ဦးအနက်ရခိုင်ပြည်နယ်မှာ34ဦးဖြင့်တေဆုံးမှုအများဆုံးဒေသဖြစ်ပြီး14ဦးဖြင့်စကိုင်းတိုင်းမှာတေဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့သိရပါဗါဒ်အော်တိုဘာလ23ရက်နေ့ညနေ 9:00 နာရီခန့်အချိန်တွင်စကိုင်းတိုင်းမြောင်မြို့နယ်ဇေယျကုန်းကျေးရွာကိုအကြံဖတ်စစ်အုပ်စုကလေကြောင်းဖြင့်အင်အားပြင်းဘုံကျဲတိုက်ခိုက်ခဲ့ရာကျေးရွာအတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်စေတန်းကျောင်းသူမတ်ဂျူလိုင်ဆိုးနှင့်၎င်း၏မိခင်ဖြစ်သူဒေါ်တန်းများတို့သည်ဘုံစထိမှန်၍နေရာတွင်ပင်တည်ဆုံးခဲ့ပြီးမောင်ကျော်ထက်နောင်ဒေါ်ထူဦးမြင့်လွင်နှင့်မတ်ရင်ဖြိုးဝေတို့သည်ဘုံစထိမှန်၍ဒဏ်ရာပြင်းထန်စွာရရှိခဲ့ပြီးစေယုံကုသမှုခံယူနေစဉ်ထိုနှစ်ညပိုင်းအချိန်၌ထပ်မံတည်ဆုံးခဲ့ရပါသည်ခမညာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကာရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်ခမညာ
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီးနိုင်မွန်အောင်သွင်းရေးသားထားတဲ့အရင်လိုဆိုတဲ့တော်လှန်ရေးကြပါကိုຫນွေဦးမိုးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်အရင်လိုစပင်းရှည်ထားတယ်အရင်လိုစိတ်ကတိတ်မရှည်အရင်လိုလက်ဖက်ရည်ဟာပုံမှန်ကျအရင်လိုအလွမ်းတွေဟာနေသားမကျအရင်လိုကောင်းပွန်ကားတွေကြည့်အရင်လိုအချိန်တိုင်းကြည်အနေခဲ့တယ်အရင်လိုတခြင်းအကျန်းစားတွေဖွင့်အရင်လိုအမှန်တရားဟာပိုလွတ်အောင်ကြမ်းတမ်းခတ်ထန်နေစေအရင်လိုမိုးပြိုရင်လည်းအများနဲ့ပဲတဲ့အရင်လိုငါစိတ်တွေဟာကိုကိုရမယ်အရင်လိုထီးမပါဘာမပါကောက်ကငင်ခါထွက်ခဲ့တယ်အရင်လိုမိုးဟာကန်ဆိုးမှသွားလျာတကောက်ကောက်ပဲနိုင်မွန်အောင်သွင
်ရေဒီယိုအယူဂျီမှဆက်လက်တင်နေပါတယ်ရှင်ယခုတဖန်ယဒနာဘုံဆရာမှတ်ကြီးရေးသားထားတဲ့နာဇီနဲ့ဖက်စစ်ဆက်ကြထားတဲ့အမနုဿတက်မတော်ဘီဆိုတဲ့မျက်မှောက်နိုင်ငံရေးဆောင်ပါကိုလွတ်လပ်နေဦးမှဖက်ချန်းတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မြမတက်မတော်ဆိုတာနာစီနဲ့ဖက်စစ်စัจကြထားပြီးဆေးပြားနဲ့အရက်အမဲနှစ်ပင်လိန်နေတဲ့စစ်ခွေးဘလူးအယူးတွေစုစည်းထားတာပါလူလို့ဘလူးမှပြောမရတဲ့ရက်ဆက်မှုကြီးတွေကလမ်းပေါ်မှာစစ်ကြောရေးမှာရွာထဲမှာမြို့ပေါ်မှာနေရာအနှံ့ဖြစ်နေပါတယ်ဒီလိုလှုပ်ဆောင်နေတာတွေဟာစစ်တပ်ဖို့နေတတူဝအလုတ်ဆန်ဆန်ပဲလှုပ်နေတာပါဖျားတွေတဲပြလိုက်လက်အုပ်လေးခြိပြလိုက်လှုပ်နေတာတွေရဲ့ရှေ့မှောက်မှာကိုဖြစ်နေတာတွေကြီးပါပဲဒီမြင်ကွင်းဒီတည်င်းတွေဟာဖုံးကြီးရောလူပါအသားကျတယ်လို့ဖြစ်နေပြီလို့တော့ထင်မှတ်စရာပါပဲအလုံးဟာလောက်ကြံဖန်တီးထားတဲ့ခဏတာပြုံးယောင်ယောင်ကလွဲရင်ပျော်ရွှင်စရာမဲ့နေပါတယ်တနေ့ကဆိုရင်ဘုဒ္ဓလင်ဘက်ကမမြင်သင့်တဲ့ပုံတွေကိုမြင်နေကြရပါပြီဒါဟာဆိုးဝင်းနမခကိုလာသွားပြီးတဲ့နောက်ဖြစ်ရတွေ့ပါအမနုဿဆိုတဲ့လူမဟုတ်တဲ့လူတွေရဲ့ဘေးဆိုင်နေကြရဒါတွေတဲကလက်တလောတည်င်းတချို့ကိုထုတ်နှုတ်ပြခြင်းပါတယ်တိုက်ဦးဆေးရုံမှာခမရ440တက်ကစစ်သားရဲ့ညီမဖုံးကိုမောင်ဝင်းကိုမြစ်ကခိုးတယ်ဆိုပြီးရဲနဲ့စစ်သားကဖမ်းတယ်အဲ့ဒါအဲ့ဒီကလေးကဖုံးကိုတိုက်ဦးပြည်သူဆေးရုံရင်ခွဲရုံနားမှာလွှင့်ပစ်ခဲ့တယ်ပြောလို့အဲ့ဒီမှာသွားရှာကြတယ်ဖုံးကိုမတွေ့တော့ရင်ခွဲယုံပင်းကဝွန်လန်းပေါ်မှာမောင်ဝင်းကိုမြင့်ကိုဒူးထောက်ထိုင်ခိုင်းပြီးတစ်သားတုံနဲ့အချက်ပေါင်းများစွာရိုက်တယ်။အဲ့ဒီနောက်ဒိုက်ဦးရဲစခန်းကိုခေါ်သွားပြီးထတ်ရိုက်တယ်။ကလေးကတေလူမျိုးပါဖြစ်တော်မှာဖုံးရောက်တဲ့ပုံချာအဖေ့စီမှာဆိုပြီးပြောတော့အဖေ့ကိုပါရဲစခန်းကထတ်ခေါ်ပြီးရိုက်တယ်။မောင်ဝင်းကိုမြင့်ဆိုတဲ့ကလေးကသွေးအိမ်ထဲမှာအဖေရေကဲပါအောင်ဆိုပြီးអော်ပြီးအော်တိုဘာလ6ရက်နေ့မနေ့4နာရီမှာဆုံးသွားတယ်လို့မောင်ဝင်းကိုမြင့်ရဲ့မိသားစုနဲ့နေဆက်သူကပြောပြတယ်။မောင်ဝင်းကိုမြင့်ရဲ့အဖေဖြစ်သူကိုစစ်သားနဲ့ရဲကမင်းသားအသက်ကို16နှစ်လို့ပြောအစာအိမ်သွေးကြောပေါက်လို့တည်သွားတယ်လို့ပြောဆိုပြီးသူတို့လူချင်းရအချက်တွေထည့်ရေးထားတဲ့စာရွက်မှာလက်မှတ်ထိုးခိုင်းတယ်။ငွေနှစ်သိန်းပေးပြီးတော့ဒီသတင်းကိုအပြင်မှာပေါက်ကြားရင်မင်းကိုပါလာတတ်မယ်ဆိုပြီးအဖေဖြစ်သူကိုချိန်ချောက်တယ်။ အော်တိုဘာလ6ရက်နေ့မနေ့9နာရီမှာဒါယူရဲစခန်းကနေအလောင်းကိုဆေးရုံတည်သွားပြီးစစ်သားနဲ့ရဲတွေကဒါယူပြည်သူဆေးရုံမှာတေမှုတေခင်းဆေးစာရေးခိုင်းခဲ့ပါတယ်။တေဆုံးသူခလေးရဲ့အလောင်းကိုချက်ချင်းချခိုင်းတယ်။အခောင်းကိုမျက်နာပဲကြည့်လို့ရအောင်အသေးရိုက်ထားပြီးအလောင်းမှာမျက်စိတစ်ဖက်ထွက်နှာုံကွဲကမေးရိုးပါကျိုးနေတယ်တဲ့။ဗုဒ္ဓလင်မြို့ကမုံရွာရီဦးလန်းကတပန်းလန်းစုံမှာရှိတဲ့ဥဖိုးကြဒေါ်သိန်းမိသားစုကုံစုံဆိုင်ကိုစစ်အုပ်စုကစီနင်းပြီးဆိုင်ရှင်မိသားစုကိုပါရရက်ဆက်ဆက်တတ်ဖြတ်သွားတာတခုလဲဖြစ်ခဲ့ပါတယ်။ဗုဒ္ဓလင်ကိုစစ်တပ်ကမှွေနေလို့တမျိုးလုံးနှီးပါထွက်ပြေးနေကြတာသူတို့ကစစ်တပ်ထောက်ခံတဲ့မိသားစုဆိုတော့မပြေးဘဲနေကြတာကိုတတ်သွားတာလို့ပကဖအဖွဲ့ဝင်တူကပြောပြပါတယ်။တေဆုံးတဲ့မိသားစုဝင်၅ဦးတည်းကအသက်9နှစ်အရွယ်မွေးစားတူမဖြစ်သူကိုတိုင်ပေါက်တတ်ဖြတ်ခဲ့တာဖြစ်ပြီးအသက်16နှစ်အရွယ်သားအသက်25နှစ်ရွယ်သမီးနဲ့ပုံစုံဆိုင်ပိုင်ရှင်မိဘနှစ်ဦးကိုတော့ဥကောင်းကိုတနက်နဲ့တိပစ်တတ်သွားတာပါဗုဒ္ဓလင်မြို့နယ်အတွင်းစစ်ကြောင်းထိုးနေတဲ့အကြမ်းဖက်စစ်တပ်ကပြည်သူ21ဦးကိုရရက်ဆက်ဆက်တတ်ဖြတ်ခဲ့ပြီးပြည်သူ50ကျော်ကိုလူသားတိုင်းဖြစ်ဖမ်းဆီးထားကာကြေးရွာ9ရွာကိုမိရှုဖျက်ဆီးလို့နေအိမ်900ကျော်ပြာကျခဲ့တယ်လို့စီပါကြေးရွာပကပတာဝန်ခံကိုမိုးတောက်ကရန်ကုန်ခေတ်သစ်မီဒီယာကိုပြောခဲ့ပါတယ်အော်တိုဘာလ17ရက်နေ့ကစပြီးအကြမ်းဖက်စစ်တပ်စစ်ကြောင်းဟာဗုဒ္ဓလင်မြို့ပေါ်ကိုဝင်ရောက်စီးနင်းခဲ့ပြီးကလေးငယ်များပါဝင်မိသားစုဝင်6ဦးကိုတတ်ဖြတ်ခဲ့။12ရက်နေ့မှာမြောက်ကြီးွာကိုထပ်မံဝင်ရောက်စီးနင်းပြီးပြည်သူ9ဦးကိုတတ်ဖြတ်ခဲ့။18ရက်နေ့19ရက်နေ့မှာစီပါရွာနဲ့ဆေဝရွာကိုဝင်ရောက်စီးနင်းပြီးပြည်သူ10ဦးကိုတတ်ဖြတ်ခဲ့။အဲဒီလိုပြည်သူ21ဦးကိုရရက်ဆက်ဆက်တတ်ဖြတ်ခဲ့တဲ့တတ်ဖြတ်နေတုံးစစ်ကြောင်းပါ။စစ်ကြောင်းထုတ်ရလမ်းတစ်လျှောက်ရှိအရသာပြည်သူ50ကျော်ကိုလည်းလူသားတိုင်းဖြစ်ဖမ်းဆီးထားပါသေးတယ်။သူတို့အန်ဒီရရှိမယ်လို့ထင်တဲ့နေရာတွေမှာပြည်သူတွေကိုရှေ့ကသွားခိုင်းပြီးတနက်တွေနဲ့ချိန်ထားတာပါစီပါကြီးရွာကိုအော်တိုဘာလ18ရက်နေ့မှာစီးနေတဲ့စစ်အုပ်စုကမပြေးနိုင်တဲ့အဖိုးအိုတဦးနဲ့စိတ်မနှံ့သူတွေအပါအဝင်ဒေသခံ6ဦးကိုတတ်ဖြတ်ကာတချို့ကိုခေါင်းဖြတ်ပြီးခြံစည်းရိုးမှာချိတ်ဆွဲထားခဲ့တဲ့ပုံတွေကိုလည်းမကြည့်ရမကြည့်ရဲစရာမြင်ကြရပါတယ်အသက်ခံရတာကအမျိုးသား6ဦးပြစိတ်မနှံ့တာကတယောက်ပါတယ်၃ယောက်ကချီဖြတ်လက်ဖြတ်ဦးနှုတ်ခေါင်းဖြတ်ပြီးဝင်းထရံတွေမှာချိတ်ဆွဲပြီးကျန်တဲ့၃ယောက်ကိုတော့တတ်နတ်နဲ့ပြစ်တတ်ခဲ့တယ်။နေအိမ်၃၀၀နီးပါးလဲမိရှို့ထားခဲ့တယ်လို့ဗုဒ္ဓလင်မြို့နယ်ရက်ကြီးအုပ်ချုပ်ရေးဖွဲ့ပအဖအဖွဲ့ဝင်တူက MFP ကိုပြောခဲ့ပါတယ်တဲ့။စစ်တပ်ဟာတကယ်အမနုဿပါပဲ။မနုဿဆိုတာလူအမနုဿဆိုတာလူမဟုတ်တဲ့လူတစ်မျိုးပါ။လူရည်လူသွေးပြက်လူစိတ်ပြောက်လူဘလူးရုပ်ပေါက်သွားတဲ့အခြေအနေမျိုးကိုခေါ်တာပါ။အခုကျွန်တော်တို့မြန်မာပြည်ဟာအမနုဿဆိုတဲ့လူမဟုတ်သောလူတွေဘေးကိုရင်ဆိုင်နေရတာဖြစ်ပါတယ်။ရေးသူယရနာပုံဆရာမှတ်ကြီးတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပ
ါ။ Radio UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြတာဖြစ်ပါတယ်ရှင
်။နူဘာဘေနာအဝါနန်ဖက်ရီကေမသူငွိမိခါမကူရအထုံကြီးခုမနှုတ်ခွန်းစုမတုံကထောက်တုံငယ်မြအဆူငိုင်းလတူခရယနီအဆူကမင်းတမ်လူနဲ့တိုင်းခုံးတဲ့ကလောဆာငယ်စင်ဘရော့ကီယေခလုမီကီယေယာကူအီဝိုင်ဖြူကီတျာသံအန်ဟီနာကယောပြူဟာဖွာအန်ယူဂျီနောဆေနက်ယံခုဘဲကီတျာသံပီငိုင်းဝိုင်ဝဲကီနီအဖုမနာကမတုံနန်ခနာအနင်းစွမ်မန်ရเซซามูยันโมเทนอกะฮึนซังทุงไททิมตุยดอกกีติลูเปกกีเตียทังเอเนียงไงตุคายะนีเมนดัมลูนเฮเต็งเฮฮายาฮาริกทุมงไดคอมเดกาโลซางเอซิมโปรลูเอออกไวคักตักลอกกีอานิตยากากินีอหิบาโลซางขอasim brohin yaki khoki che lophalu sangkhom dei mina simlu khoki akseya akhilo aphu sangdung simbroki kona thi khawno sibroki tilu lo ma eno petia kakini ခေါခီခေါအခဆေဖုစံခေါမဒေကာယမ်လူစံစင်ဘရကီသီခေါနပီအခစ်ဘရဒေယမ်လူလောအမေတိကီယာလောဘီကီဖီဝေကီအတီလူအန်ဟနာဝေကီဆလိုင်းယင်ဘီဖုံနအပန်ဇွန်တမင်တတ်ဖိုဆုံဟူရာကကီနီအဟိမာခလုအစင်ပရဖာအကုမ်အတာထောင်းဘီလူခွိနာဆုမကောနာဘာခလုဘီကီအပီအေယောဆုမကောတီယာကကီအဆုနဖုခောင်းပွီကူအီနာဘီဘီဘိုင်ငိုင်းနာဘိုင်ထူကီတီလူမူမာဆလိုင်းငိုင်းပီဖုံနောပက်ကီနီအန်ဒူနှနုံကနောပက်ဆီယာဝဖကီယာခောင်းပွီမဇေနာကီ NGO INGO နောလုတ်မီကီယာကူအီအိုအာတီလူပင်းနမ်မအဲနောပက်ကီယနီအခဆာငါယာကူအီဘယုံပီအန်ဟနာအန်ဟောဆစ်ဆွန်လူအထွန်ဝေဆလန်မခွမ်လူနှွန်ဝေခောင်းပွင်ဖွန်အီလူယာကူအီဘိုင်ထူကီတီလူအန်ဒူနှွန်ဝေနောပက်ကီယာကကီနီမကွေခေါ်ကန်ကောတီစထရိတ်ယောပြူဟာတရည်နုံအန်ယူဂျီနောတူမွိခါအမ်ကုမ်နှုပုံဆေနက်ယမ်ခုပေကီယာကကီနီအဟိနာမကွေခေါ်ယောင်းဒွန်းဟဲကန်ကောတီစထရိတ်ခီနုံတရည်တူဟာလိခုမ်တူဟာလိမဟာတူဟာလိခုတူဟာလိခုတူဟာလိခတိလူတရည်မဟာဝိကီယာပြူဟာပုံဒွိဥလူအနင်းစင်လောင်ထင်းထန်းအီလောဟင်ခန်းဟီလောနှုံကီယာကကီနီအဆုနာဖူထူကောကီဆဲနေတဲ့ဆွန်အန်ယူဂျီနောယမ်ခုပဲကီတီလူသပ်ပရကီယနီကန်ကောဒရစ်စတစ်ကွန်ကာအဟိနာတာယိမဟာဟင်အတึกစုဒုခွန်ဟဲုံပွီလူစ ோம் လူနေကြောက်ထုမလူနေရာသီလင်လူနေုံကာ PDF ပူဝိကီယာကကီနီငတုံနန်းဟနမ်ဆုလူမန်အူလူအနိတာကာဆေဆာဝီယမ်မိုသက်နောကာဟွန်ဆန်ထုံထိုင်ထင်တွီလောက်ကီတီလူ TikTok စမဟယုံတိုင်လူပက်ကီနီခန်းပွီမခွမ်ခါနာကုဝေယာခိုင်စူငီဝိုင်ပွီပေါ်ကုမ်ဟိုင်ဆက်ဝိုင်အခခတကဆုနုံခါခဆေကူတီအေဝိုင်တီဇွန်ခရိယန်စန်းစီမကူမာအန်ထွေတူလူကမ္ဟရာကီတီလူPDF solen no social media anim dana lup khungma tum ani no apen sun nimura kya kakini weya mote sun khokum thongi kunum kuyak thum khamkha athi lama ti tim lu ne kanidim sung sesa ngon hun anim khna kung sesa halia tum atunga PDF solen no animan ya wa kakini nani nam sei hapkiyo ki wiyam muteni tilu penlu tiktokung ndang lo lu ki ahina wiyam muten hin tiktokung anibu na kung ting thuk thaikino tukia kakini
akum tulu bakhoa dekung anikua maya pok lui tiki bungyan ya song tok ilu khangaklum tiku lemboy kini khomdekung aniku maya bungyane sun အမ်ယုကမာအနိပရနာကကီအကလုမ်အကလီအပလက်အပလုမ်အန်တန်အခဆက်အန်ဟုမ်တီယာရကီအဟိနေဟင်ကူကောက်အေးဆေဦးလူအဒုပ္စာနိနေယုံပီပေါကလူထီကီယနီအသနဖုဟီနာကူအေးဆကီဆောင်တောက်အီအန်ချောဝယာအတူလမ်ဟူမတ်ဝိုင်ထူကီနီမဒေကုံအနိဥဝမန်ယာပေါကလူထီကီဘုံယာနေဟင်အထာနုံဒုကအဝေနအတိထာယဒုကအဝေနထနာဝေကီယာကကီအဆုနာထွန်နနိဝဖောင်းယမ်စင်းနာကေနနိယဘုံစီဝိုင်ပေါကလူထိကေဆွန်ကုနနိယဟဲခွိုင်ဘင်းဘင်းဝိုင်အဆုနေဆွန်အကလမပေါကလူယာလမ်ဆူခြိကုဆခောကီနီကုအူပေယံခောဘုံယန်မိုင်းနနိယဖုံခါခဆေယံပီနနိယမ်သေးဝိုင်နဖူအကုအကူအေဆေတာအထောနုံတာမစင်းနာကေယမ်စင်းလူစုံအကီခါငုံနန်ယပ်ပရဝိုင
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.9 MHz တို့မှာ တိုက်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။